ယူကရိန်းနိုင်ငံမှာတင်းမာမှုတွေပေါ်ပေါက်နေခြင်းအင်အားပြတဲ့အနေနဲ့ဘယ်လာရုစ်နိုင်ငံနဲ့ဆဲရဲချာပူးတွဲစီရေးလက်ချင်နေတဲ့ရုရှားတပ်ဖွဲ့ဝင်3000ကိုကြီးကြပ်ဖို့ရုရှားထိပ်တန်းတပ်မှုတွေဗိုလ်ထုနေ့ကအင်းနီချင်းဘယ်လာရုစ်ကိုရောက်လာပါတယ်။ဂျာတာဘရီနေ့ကစတင်တဲ့ပူးတွဲစီရေးလက်ချင်မှုတွေရုရှားစစ်တပ်ကဗိုလ်ချုပ်ကြီးဗယ်လာရီဂရက်ဆီမိုဦးဆောင်တဲ့ S-400 မြေပြင်ကဝေရင်ပစ်မစ်ဆိုင်းတုံးတရင်ရင်နဲ့တိုက်လျင်နဲ့အများပြားကိုလည်းဘယ်လာရုစ်နိုင်ငံကိုဆေးလွတ်ထားတာပါ။ယူကရိန်းနိုင်ငံ KF မြို့တော်နဲ့ကီလိုမီတာ210လောက်သာကွာဝေးတဲ့ဘယ်လာရုစ်နိုင်ငံမှာရုရှားကပူးတွဲစီရေးလက်ချင်နေတာကြောင့်ယူကရိန်းတွေနောက်ထပ်ချင်းချောက်မှုလည်းဖြစ်နေပါဗျ။ယူကရိန်းရှေ့ပိုင်းနယ်စပ်မှာတပ်ရင်းအားတသိန်းကျော်ချထားတဲ့ရုရှားဟာပင်လယ်နဲ့မှာလည်းစစ်သင်္ဘောတွေဆေးလွတ်ထားတာပါ။ဘယ်လာရုစ်နဲ့ရုရှားပူးတွဲစီရေးလက်ချင်မှုတွေစတင်တဲ့နေ့မှာပဲယူကရိန်းကလည်းမဟာမိတ်နောက်နိုင်ငံတွေကပေးအပ်ထားတဲ့တင်ကားဖြတ်မစ်ဆိုင်းတုံးတွေအဝေးထိန်းလျင်တွေပါဝင်တဲ့ဆေးရကြာစီရေးလက်ချင်တဲ့အစီအစဉ်တစ်ခုကိုကြေညာခဲ့ပါဗျ။ရုရှားသမ္မတပြောခွင့်ရဒမစ်ထရီပက်စကော့ဖ်ကတော့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေအတွက်မကြုံမှုသေးတဲ့လူကြုံရေးချင်းချောက်မှုအန္တရာယ်တွေရှိနေတာကြောင့်ပူးတွဲစီရေးလက်ချင်းရတာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။တချင်ကဆိုဗီယက်ယူနီယံရဲ့ဒဇယ်တစ်ပိုင်းဖြစ်ခဲ့တဲ့ယူကရိန်းပေါ်တိုက်ခိုက်နိုင်မဲ့စစ်ရင်အား80ရာခိုင်နှုန်းလောက်ကိုရုရှားကအသင့်ပြင်ထားတယ်လို့လည်းအနောက်နိုင်ငံကထောက်လှမ်းရေးကြွမ်းကျင်သူတွေယူဆထားကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ယူကရိန်းပေါ်ကျူးကျော်ဖို့ရည်ရွယ်မှထားကြောင်းပြောဆိုထားပြီးတချင်နဲ့မှပဲယူကရိန်းကိုမြောက်အတ္လန္တိတ်စာချုပ်နေတိုးဘွဲ့မှာလက်မခံဖို့လဲတောင်းဆိုထားပါတယ်။